2019နှစ်တစ်ကူအခါသမယကိုတတိုင်းမြေလုံးကပျော်ရွှင်စွာကြိုဆိုခဲ့ကြပေမဲ့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်ဘက်မှာတော့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားဖြစ်ပွားနေစေတိုက်ပွဲတွေကြောင့်လက်နက်ကြီးတွေနဲ့ကြိုဆိုခံနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကျေးရွာတွေကိုလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ကျေးရွာလိုက်ပြောင်းရွှေ့ခံရမှုတွေလည်းရှိနေပါတယ်။အခုလိုမျိုးအရက်သားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တဲ့လုပ်ရအပေါ်ရှုံချတယ်လို့လက်ရှိမြမအစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာလည်းယုံကြည်မှုအားနည်းလာတယ်လို့ငြိမ်းချမ်းရေးလှုပ်ရှားသူတွေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်စီရီပฏิပက္ခတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်ကကြေးရွာတချို့မှာနှစ်တကူရက်တင်မှာလက်နက်ကြီးကြားရောက်ခဲ့လို့ဒေသခံတွေစိုးရင်ကြောက်လန့်နေကြတယ်လို့ပန်ကူးဒေသခံသူကပြောပါတယ်
ကျမတို့ကနှစ်တကူမှာပျော်ပွဲတွေစားတယ်ကျမတို့နှစ်တကူတဲ့ရက်မှာပဲလက်နက်ကြီးတွေနဲ့ကြိုဆိုနေရပါတယ်စီသူတွေလည်းအရန်ခံစားမှုဖြစ်ပြီးမှတချို့ဟာတွေကခုအသေးအံပြားနေလူတွေရှိတယ်နောက်ပြီးလက်နက်ကြီးတွေလည်းအိမ်ထက်ကျတဲ့လူရှိတယ်ပန်သေးရွာဆိုတော့လေအဲအိမ်ထက်မှာကျသွားတယ်တစ်လုံးနောက်ပြီးဒီမိုင်မောက်ရွာမှာလည်းအိမ်ခံထက်မှာနှလုံးကျတဲ့တည်းကျိုးတော့ဘာမှဖြစ်ဘူးတိမ့်ချောင်နေလို့ကျမတို့ဟိုအရှင်းစကားနားလေးမှာလည်း၄-၅လုံးတော့ကျတယ်ဒါပေမဲ့ဟာပတ်ပတ်လည်းမပဲကျတယ်စကားထက်မှာတော့မကျဘူးအဲ့ပန်သေးရွာဆိုအဲ့ရအိမ်ထဲမှာတလုံးကျသွားတယ်အင်ရှင်တွေတော့ဘာမှမဖြစ်ဘူးပေါ့ဒါကစီးဘုံလုံးပြည့်ပြီးပါတယ်နှစ်တိကူတစ်ရက်နေ့မှာပဲဖြစ်တယ်
ဒီဇင်ဘာ31ရက်နေ့ညနေပိုင်းမှာကုတ်ခိုင်မြို့နယ်ပန်းစည်းကျေးရွာနီးမှာမြမတမတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းအဆိုပါနီးဝန်းကျင်ကျေးရွာတွေပေါ်မှာလက်နက်ကြီးကြီးတွေကြားရောက်ခဲ့တာဖြစ်ပါတယ်ကိုခိုင်မြို့နယ်ထဲက TNL တပ်ဖွဲ့တွေလှုပ်ရှားနေတဲ့ပန်ကူးကျေးရွာကိုပြောင်းရွှေ့ဖို့တပ်မတော်ဘက်ကနေညွှန်ကြားလာလို့အခုလိုရွာဟောင်းကနေပန်ကူးရွာတစ်ကိုပြောင်းရွှေ့နေရတယ်လို့ဒေသခံမိုင်အောင်မင်းကပြောပါတယ်
။ပန်ကူးကတော့အားလုံးပြောင်းရွှေ့လာပဲ။စထဲကလည်း၅-၆ခုတပ်ဖွဲ့ရနေတယ်ကျွန်တော်တို့အားလုံးပြောင်းရွှေ့ခိုင်းတယ်ပေါ့နော်။ကျွန်တော်တို့ကလည်းဟိုဒီမကျန်လာမှဆိုတော့ဘယ်လိုမှမနေစရာဘူးဆိုတော့ပြောင်းရွှေ့ခိုင်းတယ်ကျွန်တော်တို့အားလုံးရှေ့ခိုင်းပြီ။ဒီရတော့တရားကျော်တယ်ရန်ငါတရား6လောက်ရှိတယ်အားလုံးကြောင်ရွှေ့ခံတယ်အခုကဒီအပေါ်ပန်းကူရတော့မှအိမ်ဘုံအိမ်ကြီးစုပြီးတော့ကျွန်တော်တို့ရွှေ့ခံလိုက်တယ
်ရှမ်းပြည်နယ်မြောက်ပိုင်းဒေသကကုတ်ခိုင်မန်တုံကြောက်မဲနန့်ဆန်နမတူတီဘောစတဲ့မြို့နယ်တွေမှာမြမတမတော်နဲ့ DNL တန်းပလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တွေနဲ့နေစင်လူလူတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းအရသားတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေဖြစ်ပွားနေတာပါဒီဇင်ဘာ28ရက်နေ့ကမြမတမတော်နဲ့တမ်းပလောင်တန်လေလီတပ်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲမှာတမတော်ဘက်ကလေးချောင်းပစ်ခတ်မှုတွင်ကြောင်မဲမျိုးနဲ့ညောင်မောင်းကျေးရွာသား3ဦးသေဆုံးသွားတယ်လို့6ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့တယ်လို့ရှမ်းပြည်နယ်လွှတ်တော်ကူဆလဲစိုင်းထွန်းညံကအတည်ပြုပြောဆိုပါတယ်အခုလိုအရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တဲ့လို့ရပေါ်ရှုတ်ချတယ်လို့ကချင်းငင်းချမ်းရေးကွန်ရက်ကတာဝန်ရှိသူသူဖြစ်တဲ့တော်ခွန်ကြာကပြောပါတယ
်လည်းနဲ့မရှိတဲ့အရာသားတွေကိုမှဆရာတော်တော်လေးကိုဒါချုံချပါတယ်ဘလို့မှမဖြစ်တဲ့အရာဖြစ်တယ
်မနေ့ကနှစ်ဆန်းတရက်နေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့တိုင်းနယ်ပြည်နယ်တွေကိုကူစားပြုတဲ့လူငယ်18ဦးနဲ့ပြုလုပ်တဲ့ငင်းချမ်းရေးစကပိုင်းမှာတက်ရောက်ဆွေးနွေးတဲ့အထက်ကရှမ်းပြည်နယ်တောင်ပိုင်းကူစားပြုလူငယ်သူကနေစစ်ပွဲတွေကိုမရပတ်နဲ့ငင်းချမ်းရေးဆိုတာရလာမှာမဟုတ်ကြောင်းဆွေးနွေးရမှာတောင်ဆန်းစုကြည်ကနေတိုက်ပွဲတွေရပ်ပေးဖို့အတွက်များများပြောပေးကြဖို့လိုအပ်ကြောင်းနဲ့တချို့ကနားလေးနေတဲ့အတွက်ညံများပြိုးပွင့်မှကြားမှဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2019ခုနှစ်ကိုငင်းချမ်းရေးနှစ်ဖြစ်သတ်မှတ်ဖို့အတွက်အလုံးကဝိုင်းဝန်းကူညီကြဖို့လဲဒေါ်အောင်ဆန်းစုကြည်ကနေတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာမြန်မာဆိုရကနေပေါ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာယုံကြည်မှုအားနည်းလာတဲ့အခြေအနေမှာရှိနေတယ်လို့ကချင်းငင်းချမ်းရေးကွန်ရက်ကတာဝန်ရှိသူသူဖြစ်တဲ့တော်ခွန်ကြာကအခုလိုသုံးသပ်ထားပါတယ်။
မင်းဆိုင်ရေးလို့ပြောလို့ရှိရင်အစ်စ်ကနေတစ်ခေါက်ပြန်ပြီးစားရဖို့တော့တော်ခက်ခဲနေပြီဆိုတော့ကျွန်တော်တို့တုံ့တလို့ရတယ်ရှင့်ဒီမှာတော့မှဒီလုပ်ငန်းစဉ်တစ်ခုလုံးမှာပါဝင်တဲ့လူတယောက်အနေနဲ့တော့ဒီ peace process တစ်ခုလုံးကိုကျွန်မအနေနဲ့ဒီမှုမရှိတဲ့အခါမှာဒီနေရာမှာ delay delay နဲ့လိုက်ပါဖို့ဆိုတော့ပဲဒီတော့ရှင့်မင်းဆိုင်ရေးလို့ချင်တယ်ဆိုလို့ရှိရင် democracy အစိုးရလို့ပြောတဲ့ဒီတော့အောင်ဆောင်ဥပဒေဥဆောင်နေတဲ့ NLD အစိုးရကာလမှာဆိုရင်ဒါမျိုးတွေကိုဖြစ်ကိုမဖြစ်တဲ့တော့လို့ယူဆတယ်ရှင့်ဒါတွေဖြစ်နေတာဟာဒီမှာနိုင်ငံသားအားလုံးကရှက်ဖွယ်လဲဖြစ်ပါတယ်ရှင့
်လက်ရှိမြန်မာတပ်မတော်နဲ့စီပတိပကဖြစ်ပွားနေတဲ့တိုင်းဒလနက်ကန်ဖွဲ့တွေအနေနဲ့တောင်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရတက်လာရင်ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးသွေးဆုံဆွေးနွေးရေးတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့လက်ရှိမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့ KIA, TNL, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေအရင်ကထက်ပြင်းထန်စွာဖြစ်ပွားလာတဲ့အခြေအနေမှာရှိနေတယ်လို့အစိုးရအနေနဲ့တမတော်ဘောဩစာတက်ရမှုမရှိတဲ့အခင်းချင်းတွေကြောင့်ဒီပြည်လုံးအတိုင်းနာဆောင်တဲ့ငင်းချမ်းရေးဖြစ်မြောက်ဖို့ခက်ခဲနေဦးမယ်လို့လဲငင်းချမ်းရေးဖြစ်စဉ်လေ့လာကဲခတ်သူတွေကတုံ့တန်မှုတွေလည်းရှိနေပါတယ်ခင်ဗျာ